မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးသစ်တွေ့သူရုတ်တရက်မြင့်တက်လာနေချိန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြည်သူတွေကာကွယ်ရေးစည်းကမ်းလိုက်နာဖို့တစ်ခုတည်းကိုသာအဓိကမှားလိုပါတယ်လို့အခုလိုပြောလာပါတယ
်။တရားခံလည်းမရှာပါနဲ့ဘလူးကြောင့်ဖြစ်တာဘလူးကြောင့်ဖြစ်တာဆိုတာဒါစဉ်းစားကြရမဟုတ်ပါဘူး။ဖြစ်ပြီးလို့ရှိလို့ရှိရင်ဒါကိုဘလူးကျွန်တော်တို့အကောင်းဆုံးထိမ့်မလဲဆိုတာကိုသာအာရုံစိုက်ရမှာဖြစ်ပါတယ်။ကျမတို့ကျမတို့ပြည်သူတွေအနေနဲ့ကျမတို့သတ်မှတ်ထားတဲ့စီမီစီကန်တွေကိုလိုက်နာပါဆိုတာဒါတစ်ခုပဲကျမတောင်းဆိုတာပါ
လက်ရှိရွေးကောက်ပွဲမဲဆွဲကာလမှာပိုးကူးသူပိုများလာမှာကိုအများစိုးရိမ်နေချိန်မှာဒီတစ်ခုတည်းမှာတဲ့ကိုဗစ်စီကန်ထိန်းချုပ်မှုအတွက်တော့ပိုမလုံးမဖို့ဒေါက်ဆန်းစုကြည်ကအခုလိုထပ်တတိပေးလိုက်ပါတယ
်စီမီစီကန်ကိုလိုက်နာတဲ့အခါမှာတိကျဖို့ကအရေးကြီးတာပါတင်းကျဖို့တည်းမဟုတ်ပါဘူးတချို့နေရာတွေမှာဆိုရင်အစိုးရင်လွန်ပြီးတော့ဒီစီမီစီကန်ဘောင်နေတာမှာကြော်ပြီးတော့တင်းနေကျကျလှုပ်ထားတွေဟာတကယ်တော့ရေးချင်မှအကျိုးမဖြစ်ပါဘူးဘာဖြစ်လို့လဲဆိုတော့နေရာထိုင်ရတာကြက်တဲလာလို့ရှိလို့ရှိရင်ပြည်သူတွေဟာဒီလိုဘောင်အတွင်းမှာဆက်ပြီးတော့ရတည်နိုင်မှုဆိုတာလည်းခက်ပါလိမ့်မယ
်ဒီကိုဗစ်ကူးစက်မှုအများဆုံးဖြစ်နေတဲ့ရေကုန်မှာအရင်အိမ်မာနေဖို့ home stay အပြင်ကိုးချောင်းရေချောင်းနဲ့လေချောင်းသိမ်ဖို့ဆောင်ရည်နဲ့သွားလာတွေကန့်သက်ပြီးအောက်ခြေရက်ွက်လမ်းတချို့မှာအလုံးချုံကာယံပိတ်ဆို့မှုတွေဖြစ်လာပြီးမှဒေါက်ဆန်းစုကြည်ကအခုလိုသတိပေးခဲ့တာပါမြန်မာဆွေရရုပ်မြင့်တန်ကြားကနေမနေ့ညကအခုလိုပြောရမှာဒေါက်ဆန်းစုကြည်ကအဆိုးဆုံးဖြစ်နေတဲ့ရန်ကုန်မှာအ धिक ကာကွယ်ထိန်းချုပ်ရေးတွေလုပ်ပေးဖို့နဲ့စိတ်သက်ခံခံမမာထားကြော်လွှားသွားဖို့တိုက်တွန်းခဲ့ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနမနေ့ညနောက်ဆုံးထုတ်ပြန်ချက်အရကိုဗစ်ပိုးတွေ့သူ203ဦးနဲ့ထပ်သေးဆုံးသူ3ဦးရှိတာကြောင့်ပိုးတွေ့သူပေါင်း3502ဦးနဲ့သေဆုံးသူပေါင်း35ဦးထိထိုးဆောင်တက်လာချိန်မှာအခုလိုတော်စုကတိုက်တွန်းခဲ့တာပါခင်ဗျ